စ်တပ်အာဏာသိမ်းအုပ်ချုပ်တာကိုဆန္ဒပြတဲ့အနေနဲ့မြန်မာနိုင်ငံနေရာအနှံ့မှာဒီနေ့အတန်းတိတ်ဆန္ဒပြခဲ့ကြပါတယ်။မနေ့7နိုင်ကနေ4နိုင်အထိနေပြည်တော်အပါအဝင်မြို့အတော်များများမှာပုံမှန်စီကားနေတဲ့နေရာတွေလူသူရှင်းပြေးခြောက်ကနေခဲ့ပါတယ်။ညနေ4နိုင်မှာတော့ပြည်သူတွေဟာလက်ခုပ်တွေတံပုံးတွေကားဟွန်းတွေတီးပြီးအတန်းတိတ်တပိတ်ကိုအဆုံးသတ်ခဲ့ကြပါတယ်။ဒါပေမဲ့ပုံမှန်လိုတွာလာလှုပ်ရှားနေတဲ့နေရာတချို့လည်းရှိခဲ့တဲ့အကြောင်းအပြည့်အစုံရန်ကုန်လာတဲ့တဲ့င်းကိုမတ်စုမြမောင်ကတင်ပြပေးပါမယ်ခင်ဗျာ။
စစ်တပ်အာဏာသိမ်းတနည်းပြည့်တဲ့ဒီကနေ့မှာအာဏာသိမ်းမှုဆန့်ကျင်တဲ့အတန်တိတ်ဆန္ဒပြမှုတွေလက်ခုပ်တီကာဟွန်တီဆန္ဒပြမှုတွေလုပ်ရင်အကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေတွေနဲ့အရေးယူမယ်လို့စစ်ကောင်စီကတတိပေးထားပေမဲ့ပြည်သူတွေဟာစိတ်ဆိတ်နေပြီးတော့မကျေနပ်မှုကိုဖော်ထုတ်ပြသခဲ့ကြပါတယ်။မနေ့7နိုင်ကနေညနေ4နိုင်အထိအတန်တိတ်တပိတ်ဆင်နွှဲကြဖို့ဆန္ဒပြသူတွေစော်ဩထားကြတဲ့အတိုင်းအများစုကအဲ့ဒီအချိန်တွင်မှအင်ပြင်းမထွက်ပဲနေခဲ့ကြပါတယ်။စီးပွားရေးမြို့တော်ဖြစ်တဲ့ရန်ကုန်မြို့မှာရှင်အသွားလာရှင်းလင်းနေပြီးအရင်နေ့တွေနဲ့မတူအောင်ကိုတိတ်ဆိတ်နေကြတာပါ။ရန်ကုန်မြို့ကရှင်အသွားလာအမြင့်စီကားတဲ့ပါရမီချော်တွင်ကုန်းလမ်းမကြီးနားနေသူတယောက်ကဒီနေ့တိတိတတ်တာတိတ်ဆိတ်နေပုံကိုခုလိုပြောပြပါတယ်
။ကျွန်တော်ရပ်ဘက်ပတ်ဝန်းကျင်မှာငြိမ်သက်နေပါတယ်။ကားအသွားလာလေလည်းပြင်းရှင်းနေပါတယ်။ခြားတိုင်းဆိုရင်တော့ဒီလိုအချိန်လေးမှာကားအသွားလာတွေများပါတယ်။ရက်ကွက်ကျင်းမှလည်းဖြတ်သွားဖြတ်လာဖြတ်လန်းနေနဲ့သွားတဲ့ကားတွေရှိပါတယ်အခုတော့မတွေ့ရတော့ပါပဲအခုဆိုလို့ရှိရင်အနာဘိုင်းကြီးကနေပြီးတော့တားဆီးမှုတွေသတိပေးမှုတွေရှိနေတယ်ကလူတွေကမိမိတတ်နိုင်တဲ့အတိုင်းအတာအတွင်းကနေပြီးတော့အတန်လေးတပိတ်ကိုပါဝင်လက်ရှိရဆိုတာကိုသိတာနိုင်ပါတယ်ဒါဟာကျွန်တော်တို့ပြည်သူတွေအနေနဲ့အကြမ်းမဖက်လမ်းစဉ်ကိုတုံ့ပြုပြီးတော့အနာရှင်တွေကိုကိုတိုင်နိုင်နဲ့နီလာအမီပြီးတော့ကိုပါဝင်ပြီးတော့စန့်ကျင်နေရဆိုတော့ကပောက်ပြတ်တာပ
ါမန္တလေးမြို့မှာလည်းပြည်သူတွေကသူတို့ရဲ့ဆန္ဒကိုပြတ်ပြတ်သားသားပြသခဲ့တယ်လို့မန္တလေးမြို့ကကအခုလိုပြောပါတယ
်လူစုပါဝင်မှုကပြီးခဲ့တဲ့ပွဲတွေကိုဒီသမားဆယ်ကပွဲတွေကိုမကျော်ပဲနဲ့ဒီပွဲကပိုပြီးပူပေါင်းပါဝင်မှုများတယ်ဗျသူတို့တွေကဟိုတုံ့ပြန်လို့လုပ်တဲ့လမ်းမဖက်ဖို့လုပ်တဲ့ဟိုဆွဲတော်မှုကြီးစီရမှုကြီးဂျာမာကိုယူယူကပြတ်ပြတ်သားရပ်တည်ပြီးတာဗျဆတော်ရင်ပြိုင်ပွဲမှာကိုလည်းပြတ်ပြတ်သားတက်ပြီးတော့ဘယ်သူမှဝန်မကြံဘူး။ဖီးယားပြတော့ပြီးဈေးကြီးရတဲ့ဈေးကြီးအတိုင်းသူလုံးတူလို့လုတ်သွားတာပဲ။တောင်ကြီးအောင်လုတ်သွားတာပဲ။ပြည်သူကတော့ဈေးတွေတွေရော
။နေပြည်တော်မှာတော့ပုံမှန်သွားလာနေသူတွေရှိပေမဲ့လည်းတချို့ကအိမ်ပြင်မထွက်ပဲအတန်တိတ်တပိတ်မှကိုနီးကိုဟန်နဲ့ပါဝင်ခဲ့ကြတယ်လို့မျိုးကန်တယောက်ကပြောပြပါတယ်
။ရပါသေးတော့တိတ်တိတ်ပါအစီမှာဟိုမှာဆိုင်ရတစည်းတလေချက်သွားပါများအလောက်ဝဲ။ကျန်လာတော့ဒီရေတွေ့ရတူတူနဲ့တူပါဝင်ရများတယ်။တယောက်နဲ့တယောက်လည်းအတီးသေးဟာဝဒီနေ့အိမ်မထွက်နဲ့အရှင်းမခွင့်နဲ့တိတ်တိတ်စိတ်နေကြအဲ့လိုကိုမိသားစုတွေကလည်းဈေးဝယ်မှာဈေးနဲ့ဝယ်အိုင်းလေးပြင်ထားနေတဲ့ခါလေးမာလာပြီးရအဲ့လိုမျိုးပေါင်ကြပါဝင်ရမှာပူပေါင်းပြီးတော့
အာနာပိုင်တွေရဲ့တတိပေးချင်းချမှုတွေရှိနေတဲ့ကြားကအတန်တိတ်တပိတ်မှာဘာကြောင့်ပါဝင်ရတယ်လဲဆိုတာကချင်းပြည်နယ်မြစ်ကြီးနားမြို့ကအထယ်ဆိုင်ပိုင်ရှင်တယောက်ကလည်းအခုလို VOA ကိုပြောပြပါတယ
်အမရကဒီစစ်အာဏာရှင်စနစ်ဆိုးကြီးကိုမကြိုက်ဘူးပေါ့နော်ကြိုက်လည်းမကြိုက်ဘူးကြိုက်လည်းမကြိုက်တဲ့ခါကျတော့ကိုကဒီစစ်မှန်တဲ့ဒီမိုကရေစီကိုလည်းရကျင်နေပေါ့ဟိုရှေ့ဆန်းနေတော့မှလူတွေတော်တော်များများအသက်တွေဆုံးပြီးတော့အကုန်လုံးဒီမြန်မာနိုင်ငံလွတ်လပ်ရဖို့ပါဝင်ဆင်နွှဲနေကြကိုကအိမ်ထဲမှာပဲနေဖြစ်တာပေါ့ကိုလည်းတက်တဲ့အားပါဝင်နိုင်တဲ့လောက်လေးပါဝင်တာပေါ့
အသက်တိတ်တပိတ်ဆင်နွှဲဖို့ကြိုတင်စောအုံးမှုတွေရှိသလိုဈေးဆိုင်တွေမဖွင့်ရင်ချိတ်ပိတ်အရေးယူမယ်လို့အာဏာပိုင်တွေကလည်းတတိပေးထားပါတယ်ဆိုင်တွေကိုအတင်းဖွင့်ခိုင်းလို့သာဖွင့်ကြပေမဲ့ဈေးဝယ်လာသူတယောက်မှမရှိဘူးလို့ရန်ကုန်မြို့တောင်အောင်ကလာပါဈေးကအထယ်ဆိုင်ပိုင်ရှင်တယောက်ကပြောပြပါတယ်
။ဆိုင်မဖြတ်လို့ရှိရင်ဆိုင်ကပိုက်ခံရမယ်ပေါ့နော်။ဆိုင်မဖြတ်လို့ရှိရင်ဒီနေ့ဖြတ်လို့ရှိရင်အဲ့လိုမျိုးသူတို့ကပြင်ညာထားတယ်။ဆိုင်ဈေးချင်းမှလည်းဟိုအချိုက်ပေါ့တွေကတ်ထားတယ်အဲ့လိုမျိုး။လက်မှတ်တွေပါလေထိုးရတာပေါ့နော်။ဆိုင်ထွက်လိုက်တာ။ကွာရှင်းမှုကတော့ရှိတယ်။တယောက်မှဈေးတွေတော့လူတွေကမလာဘူး။ဆိုင်ခွင့်ထားတဲ့လူတွေတော့ပဲရှိတယ်။တချို့ကြလို့ရှိရင်လည်းမထိုးပြီးတော့ပြန်တော့ကြတယ်လို့လည်းရှိတယ်။မားတို့ကကြောင့်လည်းရှင်နေနေဝေးတော့လေ။အင်္ဂါမပြန်တော့ဘူးဈေးမှလည်းပဲ။
ဒီကနေ့အတန်တိတ်ဆန္ဒပြပွဲမှာအဆုံးသတ်ဖို့တတ်မှတ်ချင်း၄နိုင်နာရောက်ခဏဒီမှာတော့ဖြီသူတွေဟာတံပုံးတွေလက်ခုပ်တွေကားဟွန်းတွေပြီးပြီးတော့အတန်တိတ်တပိတ်ကိုအခုလိုဆုံးသတ်ခဲ့ထားပါတယ်။ဆရာနာတိတ်ဝင်ကဆက်လို့ဒီကနေ့ထိလမ်းပေါ်ထွက်ဆန္ဒပြပွဲတွေမပြတ်ရှိခဲ့တဲ့ဖားကံမြို့မှာလည်းညနေပိုင်းမှာလည်းလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ပွဲလုပ်တယ်လို့ဖားကံမြို့ပေါ်ဒေသခံတယောက်ကပြောပြပါတယ်
။ဒီနေ့လုပ်ပါတယ်အခုဒီ၄နိုင်လောက်ကျတော့ဆိုင်နေလူတွေပြန်ပြီးဖြတ်သွားဖြတ်လာပါတော့ဒီမိနစ်ကနေတော့တော်တော်လေးတော့တိတ်ဆိတ်တယ်ဆိုတော့ခဏတုန်းကလွန်ခဲ့တဲ့5မိနစ်ကအခု5မိနစ်ကလူထုအနည်းငယ်တော့လမ်းပေါ်ထွက်ပြီးတော့ဆန္ဒထုတ်ပေါ်လာတော့ရှိတာပေါ့လေ
အခုလိုမြန်မာနိုင်ငံမြို့တော်တော်များများမှာဆေးရနာတိတ်မှုတနည်းပြည့်တဲ့နေ့မှာတက်နိုင်တဲ့နည်းနဲ့ဆန့်ကျင်ကြောင်းဆန္ဒထုတ်ဖော်ခဲ့ကြပေမဲ့
ပုံမှန်လူသွားလာကြတဲ့ဒေသတချို့လည်းရှိပါတယ်အဲ့ဒီထဲမှာရခိုင်ပြည်နယ်ကမြို့တွေပါဝင်ပါတယ်ဆရာနာသိမ်မှုစန့်ကျင်ဘွဲတွေတိတ်လုံလေးမရှိတဲ့ရခိုင်ပြည်နယ်မှာရခိုင်ပြည်သူအများကရခိုင်လက်နက်ကအေးအေးအဖွဲ့ရဲ့ရခိတလမ်းစစ်တစ်ခုရဲ့ကိုသာလက်ခံယုံကြည်ထားတာကြောင့်ဖြစ်နိုင်တယ်လို့ရခိုင်ဒေသခံနိုင်ငံရေးအကျဉ်းသားဟောင်းတယောက်ဖြစ်တဲ့ကိုဇော်ဇော်ကသူ့အမြင်ကိ
အတန်တိတ်တပိတ်လှူရှာမှုမှာပါဝင်သူတွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအပါအဝင်ဒီဇယ်ဥပဒေတွေနဲ့တရားစွဲဆိုမှာဖြစ်ပြီးတော့ပြစ်မှုနဲ့သက်ဆိုင်တဲ့ရွှေ့ပြောင်းနိုင်တဲ့ပစ္စည်းမရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေကိုနိုင်ငံတော်ဘဏ္ဍာအဖြစ်တိစဲမဲလို့လည်းစက်ကောင်စီကတတိပေးထားပါတယ်ဒီကြားတွေကနေပြည်သူတွေအနေနဲ့အာဏာရှင်စန့်ကျင်တဲ့အတန်တိတ်တပိတ်မှာတန ဒီကနေ့မှာအာနာသိမ့်မှုစတင်တဲ့အတန်တိတ်တပိတ်လှူရှားမှုတွေရှိခဲ့ပြီးအရေးယူခံရသူဖြစ်စီအသိမ်းခံရသူတွေလည်းရှိခဲ့တယ်လို့တက်ကြွလှူရှားသူတွေကပြောပါရခြင်း